လီဗျားနိုင်ငံမြို့တော်ထရီပိုလီကိုသိမ်းယူနိုင်ရေးအတွက်စစ်တပ်တမှုဗိုလ်ချုပ်ကြီးခါလီဖာဟက်တာရဲ့တစ္ဆာကန်တပ်ဖွဲ့တွေဆက်ပြီးထိုးစစ်ဆင်နေချိန်မှာပဲအရက်သားတွေနဲ့ဒဏ်ရာရသူတွေကိုကဲထုတ်နိုင်ရေးမြို့တော်အစွန်ပိုင်းမှာနှစ်နာရီကြာအပြည့်အခတ်ရက်စဲပေးဖို့ကုလသမဂ္ဂဘက်ကအရေးပေါ်ပန်ကြားချက်ထုတ်ပြန်ထားပါတယ်။ကုလသမဂ္ဂထောက်ခံထားတဲ့လီဗျားဝန်ကြီးချုပ်ဖိုင်ယက်ဆာရက်ရှ်ကတော့ဗိုလ်ချုပ်ကြီးဟက်တာရဲ့လုပ်ရက်ကဆရာနာသိမ်းဖို့ကြံစီမှုလို့ပြောဆိုထားပါတယ်။ဗိုလ်ချုပ်ကြီးဟက်တာရဲ့တပ်ဖွဲ့တွေကမြို့တော်အစွန်ပိုင်းတွေမှာအသားစီးရလာတဲ့အနေအထားရှိနေပေမဲ့လည်းဝန်ကြီးချုပ်ဆာရက်ရှ်ကတော့အစိုးရတပ်ဖွဲ့တွေကဟန်တားနိုင်ရေးပြင်ဆင်ထားတယ်လို့ပြောပါတယ်။လီဗျားနိုင်ငံတွင်းကကုလသမဂ္ဂမစ်ရှင်ကတော့ဒေသတွင်းမှာလူသားချင်းစာနာမှုအဖြစ်နှစ်နာရီကြာအပြည့်ခတ်ရက်စဲရေးကိုဖက်ပေါင်းဆောင်ကလေးစားလိုက်နာကြဖို့ပန်ကြားထားပါပဲ။ဗိုလ်ချုပ်ကြီးဟက်တာရဲ့တပ်ဖွဲ့တွေကမြို့တော်ထရီပိုလီထဲကိုဝင်ရောက်လာပြီးနိုင်ငံတကာလေဆိပ်ကိုပိတ်ပြီးအဆောက်အုံတွေနဲ့လေယာဉ်ပြေးလည်တွေမှာနေရာယူထားတဲ့ရုပ်သံကိုလည်းအာရပ်မီဒီယာကထုတ်လွှင့်သွားပါတယ်။အခက်အခဲအတားအဆီးမရှိထိမ့်ချုပ်လိုက်နိုင်ပုံနဲ့ရပါတယ်။မြို့တော်ထဲကခါလက်အယ်ဖာဂန်ရဲ့ရက်ကိုဗိုလ်ချုပ်ကြီးဟက်တာရဲ့တပ်ဖွဲ့တွေဝင်ရောက်နေပြီလို့ဆော်ဒီဘိုင်အယ်အာရေဗီယာရုပ်သံကပြောဆိုပါတယ်။ VOA အနေနဲ့တော့တိကျအတည်ပြုချက်မရသေးပါဘူးရှင်။